Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနှောင်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအသစ်ကိုဒီကနေ့မှသမ္မတဒေါ်နယ်ထရန့်ထုတ်ပြန်မှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနဲ့မြို့တော်အဖြစ်အသိပ္ပံပြုထားတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့ကုလလုံခြုံရေးကောင်စီရဲ့အဆိုပြုချက်မူကြမ်းကိုတော့ဒီကနေ့မဲခွဲထားဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပဲရှင်။ဒီကနေ့ထားရောက်တဲ့ကရင်နှစ်တက္ကူနယ်ကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရရီတိုင်းဆရဲနိုင်ငံတော်ပြည်နယ်တိုင်းအသီးသီးမှာကျင်းပပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းအခုလိုတက်ရောက်ဆွေးနွေးတောင်းပေးခဲ့ပါတယ်။
ဒီနေ့ကြားရတဲ့ကရင်မျိုးသားနှစ်သက်ကူကြီးကစသည်ပြည်တော်စုကြီးရင်းကြိုင်းလေးကိုစာနာမနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။ကရင်တိုင်းသားမျိုးသားလုံးမြစ်တာပြောင်းပေါင်းစည်း
အပြည့်စုံကတော့မကြခင်ကြားကြမှာပါရှင်။ဒါအပြင်ပိတ်ထားတာတနစ်ကျော်ကြပြီဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်လာလန်ကိုပြန်ဖွင့်နိုင်ဖို့ပြည်내အစိုးရကတမရုံနဲ့ညှိနှိုင်းနေတဲ့တွင်မြန်မာမှာရေပန်းစားလာတဲ့ electronic နည်းပညာတွေကိုအသုံးပြုပြီးတော့မျိုးကြော်တဲ့ DJ တီလုံးတွေနဲ့ရောစက်တီထွင်ဖန်နေတဲ့ EDM အမှုပညာဖျော်ဖြေပွဲအကြောင်းပြင် Christmas Gala တခြင်းလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာတင်ပြတော့ဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင်အမေရိကန်ပြည်တော်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကျကျဂရင်တွယ်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာအသစ်ကိုသမ္မတထရန့်ကဒီကနေ့ဝါရှင်တန်မှာမင်ကွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာအသစ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပေးဆိုတဲ့သမ္မတရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်းဆိုင်နေရတဲ့အန်ဒီအယ်တွေစိန်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးတန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာဩဇာချိန်ငွေရှာအပြောင်းလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထားကိုအမေရိကန်တို့အနေနဲ့ဘလို့ပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်ကိုအခုမဟာဗျူဟာအသစ်မှာထည့်သွင်းထားတယ်လို့လည်းအမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။အခုမဟာဗျူဟာအသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပို့ပြီးတော့ရှင်ပြိုင်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားဂန္ဓာ၄ရပ်ကိုဦးစားပေးထားတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမြေကိုကာကွယ်ဖို့အမေရိကန်ရဲ့ကြိုးဝါမှုကိုမြင့်တင်ရေးနောက်ငင်းချမ်းရေးကိုခိုင်ခိုင်မာမာထိမ့်သိမ့်ပြီးအမေရိကန်ရဲ့ဩစာလွှမ်းမိုးမှုတိုးလာရေးလို့ဖြစ်တယ်လို့ဆိုပါတယ်ဒီလိုဆောင်ရွက်နိုင်ရေးစိန်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရဲအရာရောစီးပွားရေးအရာပါကမ္ဘာမှာဩစာလွှမ်းနိုင်ရေးကြိုးစားလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်ကျိုးစီးပွားအတွက်အဟံအတဓမ္မမဟုတ်လေအထိနာစေနိုင်တယ်လို့အာဏာပိုင်တို့ကယုံကြည်ထားတာပါဒုတိယအုပ်စုထဲမှာတော့အချမ်းဖက်ဝါဒနဲ့တခြားမတိမငိမ့်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစုလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေပိုင်ဆိုင်ရေးကြိုးပမ်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်နောက်ဆုံးတတိယအုပ်စုမှာတော့အချမ်းဖက်ဝါဒဆွဲအဖွဲ့တွေနဲ့ရာဇဝတ်ခိုင်းနေပါဝင်ပါတယ်အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်မှာအမျိုးမျိုးသောစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်
။အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကရုရှားအနေဖြင့်ကိုသတင်းပေးခဲ့တဲ့အတွက် IS Islamic အစွန်းရောက်တွေကို IS Islamic အစွန်းရောက်တွေကစိန့်ပီတာစဘတ်မြို့မှာဘုံးခွဲတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတာကိုတားဆီးနိုင်လိုက်တယ်လို့ရုရှားအစိုးရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဒေါနယ်ထရမ့်ကိုဖုန်းဆက်ပြီးတော့ CIA ရဲ့သတင်းပေးချက်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။ဒါကိုအင်ဂျီရောဘက်ကလည်းအတည်ပြုခဲ့ပါတယ်။ရုရှားအနာပိုင်းနေဟာအမေရိကန်ပြည်ထောင်စုကပေးတဲ့သတင်းအချက်အလက်ပေါ်အခြေခံပြီးတော့လူပေါင်းများစွာတည်ဆုံသွားနိုင်တဲ့တိုက်ခိုက်မှုတွေမလုပ်ခင်မှာအကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်ခဲ့ပါတယ်။ရုရှားနိုင်ငံသားတွေတည်ဆုံတာမရှိသလိုအကြမ်းဖက်သမားတွေကိုလည်းအခုခါမှာဖမ်းဆီးထိန်းသိမ်းထားတယ်လို့သမ္မတအင်ဂျီရောကပြောပါတယ်။အမ American yet how lay the denga, Rashana yet do the Chizom Mipchet, Saint Petersburg Muga, Nepalnia, Shide, Kazampia down at Chani Arago, Pigat, Rebaga, Tegan, Bunga Taikaipo, Chanzi, Nirelu, Tanya Shia to Koneyako, Panzi Boto, Yepa, Gerelu, Rashaga, Piovari, Tabia Nauta, Lutoya Gole, Ditaikai Moon, Chanzi Moon, Sasa Biro.
တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။အရင်လောက်ဘုံတွေလုံနိုင်တဲ့ဖောက်ခွဲပစ္စည်းများပြားနဲ့အတူမောင်းမြန်ရိုင်ဖယ်တွေတခြားစစ်လက်နက်ပစ္စည်းတွေနဲ့အစိုးရဝါဒနဲ့ဆိုင်တဲ့စာအုပ်စာပေတွေကိုသိမ်းဆီးခဲ့တယ်လို့လည်းရုရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့ထံကတောင်းတဲ့ချီတ ဒီနေ့တနင်္ဂနွေနေ့မှာသတင်းထောက်တွေကိုပြောပါတယ်အထူးစုံစမ်းရေးမှုကိုရာထူးကဖေရှားပစ်ဖို့ရှိသလားလို့မေးမြန်းခဲ့တာမှာသမရကသူ့အနေနဲ့ဒီလိုလုပ်ဖို့မရှိတဲ့အကြောင်းပူးပေါင်းကြံစီခဲ့တာမျိုးမရှိတဲ့အတွက်ဘာမှရမှာလည်းမဟုတ်ဘူးလို့သမရကပြောဆိုခဲ့တာပါ သမရထရွေးကောက်ခံခဲ့ရတဲ့2018ခုနှစ်ဇန်နဝါရီလ20ရက်နေ့အတွင်းသမရထရန့်ရဲ့ယာတူလွှဲပြောင်းရယူရေးအဖွဲ့ကအကြီးတန်းတာဝန်ရှိသူ31ဦးတို့ရဲ့ကွန်ပျူတာတွေကနေရယူထားတဲ့အီးမေးလ်တွေနဲ့ပတ်သက်ပြီးမေးခွန်းထွက်ပေါ်နေတာဖြစ်ပါတယ်။ဒီအီးမေးလ်တွေထဲမှာတော့အမျိုးသားလုံခြုံရေးသမရထရန့်ရဲ့နိုင်ငံတကာရေးရာရည်မှန်းချက်တွေနဲ့ပတ်သက်ပြီးဆွေးနွေးချက်တွေနဲ့အတူ
အစိုးရအဖွဲ့ဝင်တွေအဖြစ်ခန့်အမှတ်သူတွေကိုစမ်းစစ်ထားချက်တွေလည်းပါဝင်ပါတယ်။အထူးစုံစမ်းရေးမှုရဲ့ပြောခွင့်ရကတော့အီးမေးလ်တွေစုဆောင်ရယူမှုကတရားဥပဒေနဲ့ညီညွတ်တယ်လို့ကာကွယ်ပြောဆိုထားပါတယ်ရှင်။အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ယာရုသက်တမ်ပထမတနက်ပြေခါနေ့အချိန်မှာပဲအမေရိကန်ရဲ့ဝင်ငွေကုန်သတ်မှတ်မှုတွေကိုအလုံးစုံပြည့်ပြောင်းလဲရေးနဲ့ အရင်သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးဆောင်ရှားမှုဥတွေကိုဒစိတပိုင်းပြန်လဲရုပ်သိမ်းရေးသမ္မတရဲ့ပထမဆုံးသောဥတွေပြူရေးအောင်ပွဲရဖို့နီးကပ်လာတဲ့အခြေအနေရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကြော်ရွေးဖြစ်တဲ့အလုပ်လုပ်တဲ့အမေရိကန်မိသားစုတွေကိုအကြီးအကျယ်ခွန်လျှော့ချပေးမယ်လို့သမ္မတထရမ့်ကမနေ့တနင်္ဂနွေနေ့မှာထွစ်တဲ့လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒီပါရေးလုပ်ငန နီဘက်ကထောက်ခံမဲ့အနေအထားရှိနေတာပါလွတ်တော်နေရာပေါင်းဆွေးနွေးညှိနှိုင်းပြီးနောက်ပြီးခဲ့တဲ့တောက်ချာနေ့ကထွက်ပေါ်လာတဲ့ဥပဒေကြမ်းပေါ်မှာအရင်ကမထောက်ခံခဲ့ကြတဲ့ Republican တွေရဲ့ထောက်ခံမှုကိုလည်းရရှိလာနေပါတယ်အခေါ်လျှော့ချဖျက်တောက်ပြီးစီးပွားရေးကိုနှိုးဆော်ပေးတာနဲ့အတူရှင်းလင်းသက်တိုက် American ရဲ့စီးပွားရေးဖွံ့ဖြိုးမှုကအချိန်နဲ့ဆက်ပြီးကြီးထွားလာမယ်လို့ Republican တွေဘက်ကအခိုင်အမာပြောဆိုနေကြတာပါဒါပေမဲ့ဒီမိုကရက်တွေကတော့ဝင်ငွေကုန်ဆိုင်ရာဥပဒေကြမ်းဟာမမျှတတဲ့မိုင်မဲတဲ့လုပ်ရအဖြစ်ပြောဆိုနေကြပါတယ်ခင်ဗျာ
ရွေးမေးခံအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကအသိအမှတ်ပြုတဲ့အပေါ်ပယ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာနဲ့အတူအီဂျစ်ကကမ္ဘာကထလို့အဆိုပြုတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုဗီတိုအာဏာသုံးပယ်ချနိုင်ပွဲရှိနေပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးအနေနဲ့လည်းဂျေရုဆလင်မြို့မှာတန်ယုံမထဖို့ပန်ကြားထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ထားတာမရှိသေးပေမဲ့ဒီကနေ့မှာတော့ဗီတိုအာဏာသုံးပြီးတော့ပယ်ချနိုင်ပွဲရှိနေတာပါ။သမ္မတထရန့်ကတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့အသိအမှတ်ပြုပြီးအမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့ဖို့ပြီးခဲ့တဲ့သတင်းဘက်ကချက်မှတ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှိတရားကိုအတိအမှတ်ပြုတာဖြစ်ပြီးဂျေရုဆလင်မြို့ဟာဂျူးတွေရဲ့သမိုင်းဝင်မြို့တော်ဖြစ်ုံသာမကခေတ်သစ်အစ္စရေးနိုင်ငံရဲ့မြို့တော်လည်းဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့မှာရှိတဲ့ထောက်လိုင်းတပ်ဖွဲ့အဆောက်အုံကိုလက်နက်တွေအများပြားခိုင်းဆောင်ထားတဲ့စစ်သွေးကြွတွေကဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ကားဘုံးခွဲသူဦးဆောင်တဲ့စစ်သွေးကြွတွေဟာရဲတပ်ဖွဲ့ဝတ်စုံကိုဝတ်ဆင်ပြီးဆောက်လက်ဆက်အဆောက်အုံတွေကိုဝင်ရောက်နေရာယူပြီးတော့အဲ့ဒီနောက်အနာကအာဖဂန်မျိုးသားထောက်လိုင်းဌာန NDS ကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနောက်တော့အာဖဂန်တပ်ဖွဲ့တွေအလင်းမြောင်ရောက်ရှိလာပြီးတော့ဒီဆောင်ကိုဝိုင်းပြီးအစွန်ရောက်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနူစရရာဟီမီက VOA ကိုပြောပါတယ်။ဒီဆုံးတဲ့ရရှိတဲ့သတင်းချက်လက်တွေကိုတော့မသိရသေးဘူးလို့သူကပြောပါတယ်။စစ်သွေးကြော်တွေကကပူးမြို့ကအဲ့ဒီနေရာကိုသိမ်းဆည်းထားတဲ့အတွက်မှာအဲ့နားမှာပောက်ကွဲမှုတွေစတိုက်ဖြစ်ပေါ်တဲ့အတန်ကိုကြားခဲ့ရတယ်လို့လည်းအဲ့နားတစ်ဝိုက်ကလူတွေကပြောပါတယ်။ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။ကပူးမြို့နဲ့အောက်ခံနိုင်ငံတဝမ်းကတခြားမြို့တွေမှာမကြသေးခင်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတချို့ဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့လည်း IS အဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းအတလန်တာမြို့ကနိုင်ငံတကာလေးစိမ့်မှာလျှက်စင်ပြီးပြတ်တောက်သွားတဲ့အတွက်မနစ်တနင်္ဂနွေနေ့ကလင်းရဲ့အစင်းအတက်တွေရပ်ဆိုင်သွားခဲ့ရာကနေအခုတော့လျှက်စင်ပြီးပြန်ရသွားပါပြီမိလောင်နာကြောင့်မြောက်လျှက်စင်လိုင်းတစ်ခုကြီးကြီးမားမားပျက်စီးခဲ့ရသလိုလေးစိမ့်ကိုပို့လွှတ်တဲ့လျှက်စင်လိုင်းပျက်စီးသွားတာနဲ့ဆက်ဆက်နိုင်တယ်လို့ဂျော်ဂျီယာပါဝါကပြောဆိုထားပါတယ် Hartsfield Jackson လေးစိမ့်မှာစင်နာယီကြာလျှက်စင်ပြီးပြတ်တောက်ခဲ့ပြီးတဲ့နောက်လေးစိမ့်ရဲ့အရေးကြီးလုပ်ငန်းတွေပြန်လည်လဲပတ်နိုင်မှုအတွက်အခုတော့မီးပြန်ရသွားပါပြီရှင်
တောင်အာဖရိကနိုင်ငံရဲ့အာနာယာ ANC ပါတီကကိုယ်စားလှယ်တွေဟာပါတီခေါင်းဆောင်တက်ကိုဒီကနေ့မှစတင်ပဲပြီးရွေးချယ်နေကြပါတယ်ဒါဟာတောင်အာဖရိကနိုင်ငံရဲ့နောက်တက်လာမယ့်သမ္မတဖြစ်လာနိုင်တဲ့သူကိုရွေးချယ်တာဖြစ်တယ်လို့လည်းကြေကြေပြန့်ပြန့်ယူဆထားကြတာဖြစ်ပါတယ်အာဖရိကမျိုးသားကွန်ဂရက် ANC ပါတီရဲ့အဖွဲ့ဝင်9000လောက်ဟာ Johannesburg မြို့မှာမနေ့တနင်္ဂနွေနေ့ကမဲပေးဖို့ရှိခဲ့ကြပြီးမဲပေးတာတွေနောက်နေ့ကြန့်ကြာခဲ့ပါတယ်ပါတီကောင်းဆောင်တဲ့ဖြစ်ရွေးချယ်ခံရသူဟာတောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာရဲ့ပါတီကောင်းဆောင်နေရာကိုဆက်ခံသွားမှာဖြစ်ပါတယ်တောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာကတော့အဂီလိုက်စားမှုအရှုပ်တော်ပုံတွေကြောင့်ပါတီဥက္ကဋ္ဌဖြစ်ကနေနှုတ်ထွက်သွားမှာဖြစ်ပါတယ်ဒါပေမဲ့သူဟာ2019ခုနှစ်မှာတနိုင်ငံလုံးတိုင်းတာနဲ့ကျင်းပမဲ့ရွေးကောက်ပွဲအထိသမ္မတအဖြစ်နဲ့ဆက်ပြီးတော့တာဝန်ယူသွားမှာဖြစ်ပါတယ် ANC ပါတီကောင်းဆောင်နေရာအတွက်ဝန်ပြန်ရင်ကြမဲ့ကိုယ်စားလှယ်လောင်းနေတဲ့ကတော့ပါတီဒုဥက္ကဋ္ဌဆရောရမဖိုစာနဲ့သမ္မတဇူမာရဲ့ဇနီးဟောင်းလည်းဖြစ်အစိုးရအဖွဲ့ဝင်ကြီးလည်းဖြစ်တဲ့အန်ကိုဆာဇာနာဒေါ်မီနီဇူမာတို့ဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာ1994ခုနှစ်ဒီမိုကရေစီစနစ်စတင်လိုက်ခြင်းကစပြီးတော့ ANC ပါတီဟာနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲတိုင်းမှာအများစုကိုအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမတင်ငီထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ဒီကနေ့ကြောက်ရောက်တဲ့ကရင်နေ့တကူနေ့မှာကရင်တိုင်းရင်းသားတို့မျိုးသားလုံးမြစ်တာတရားပေါင်းစည်းညွှန်မှုများနဲ့ကရင်ပြည်နယ်ကြီးအရှိန်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်နိုင်ကြပါစေကြောင်းနိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဆုမွန်တောင်းပေးတယ်လို့ကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်ပြရေးမှာပူပေါင်းပါဝင်လာတဲ့အတွက်ကျေးဇူးတင်ရှိကြောင်းနေ့တကူမိန့်ခွန်းပြောကြားပါရယ်ကရင်နေ့တကူနေ့ကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရဝတီတိုင်းစားနိုင်ငံတော်ပြည်내တိုင်းအသီးသီးကကရင်ပြည်သူတွေကပြည်ရိုးရာနေတကူပွဲတော်တွေကိုစီစီကကချင်းချင်းတည်းကျင်းပကြပါတယ်အပြည့်စုံကတော့မဆုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါဒီကနေ့ပြသူလာဇန်တရက်နေ့မှာကြာရောက်တဲ့ကရင်နှစ်2958ခုနှစ်ကရင်နှစ်တကူနေ့မှာကရင်ရိုးရာကောက်ပဲတိနံများဆောင်းလျှောက်သောနတ်ငတ်ဖိပီယော်ကိုပင့်ဖိတ်ပြီးတော့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားကိုဖွင့်နေတယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကရင်ပြည်သူတွေနှစ်တကူမှာကောင်းကျိုးမင်္ဂလာဖြာဖြာနဲ့ပြည့်စုံပါစေကြောင်းကရင်နှစ်တကူဆုမွန်တောင်းပေးပါတယ်ဒီ
နေ့ကြာရောက်တဲ့ကရင်မျိုးသားနှစ်တကူနေ့ကစပြီးဒီတော်ဆုံးကြီးငင်းကြိုင်းလေးကိုစာနမနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။ကရင်တိုင်းသားသူမျိုးသားလူမြစ်တာတရားပေါင်းစုံညီမျှညွှန်ရမယ်။ကရင်ပြည်နယ်ကြီးအရှင်ဘုံနဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆောင်ဆောင်နိုင်ကြပါစေ။ကရင်တိုင်းသားတွေရဲ့ရိုးရရင်ချင်းမှုဒလေထုံးစံအမွေနှစ်ကြီးညံ့လို့ပုံမူဝေအောင်ဖြစ်တဲ့လက္ခဏာတွေကိုဆက်လက်ပြီးချင်းချင်းဆောင်ဆောင်နိုင်ကြပါစေ။တရားပါကြသည့်အားလုံးဘဝရဲ့ကောက်သစ်စားပွဲအားလုံးမှာဘဝလုံးလုံးကောင်းကောင်းမွန်မွန်စားသုံးနိုင်ကြပါစေကြောင်းဘေးရာပေါင်းကင်းဝေးကြပါစေ။ဤတော်သူကအားလုံးကရင်တိုင်းသားများရဲ့ချစ်မြတ်မျိုးဝေးအကများလို့ပေါ်ပါရှင်များနဲ့နှလုံးသားပိုင်ရှင်များဖြစ်ကြပါစေလို့ဆုတောင်းပို့လိုက်ပါမယ်။
က Kayin Pine Dima, Ninya Ye Posang Navy Pippi, Kayin Dianari, Muda Pialet, Timia Yen, Ninya Yema, Pubang Pau and Gerepo, Kayin Kangdang Nigo, Jesu Dinjang Leto, Sansu Jiga, Pio Jacke Valley.
Ninya Yan, Chapan, Shaman Yama, current models, being model to be. ยศมาตรียามเล็กที่จะอุ้งเข้าใจได้ในเรื่องชิงชาเป็นที่ไปอคุเสียงเปลี่ยนที่ในโดนาจังนั้นเรามาเอาไว้ขันเนี่ยพาสุนันดีเรื่องเดียวนี้เปลี่ยนใจได้ในเปลี่ยนในมาเรื่องใจเนี่ยที่ป่วยที่เชื่อเรื่องที่สารเรื่องนี้เปลี่ยนที่ในเรื่องเปลี่ยนใจตายมาป่าจนดีกว่าแต่เมื่อกี้มาเรื่องนี้เนี่ยเรื่องเดียวช่วงนี้จะป่าที่เดียว
အခုလိုမြစ်တစ်ခုအခွင့်အခါထူတဲ့အချိန်ကာလမျိုးမှာအနာဂတ်အမျိုးဆက်တွေအတွက်ရင်းခုန်စိတ်ဆုပ်ဖွယ်ရာကောင်းလာတဲ့အနာဂတ်တစ်ခုကိုပုံဖော်တည်ဆောင်နေတဲ့အရင်ပြည်နယ်အတွက်သူပဲဝန်ရောက်ကူညီကြောင်းပြောကြလိုက်ပါတယ်။အရသာဆိုရလက်ထက်အဆဆရာရာစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်ကြီးရဲ့အနာဂတ်တိုးတက်ကောင်းမွန်ရေးကရင်တိုင်းရင်းသားတွေပါဝင်ပြည်သူအလုံး နေပြည်တော်မှာကျင်းပတဲ့ကရင်မျိုးသားနှစ်တကူနေခမ်းနာမှာကရင်နှစ်တကူနေကျင်းပရဲ့ဥဆောင်ကော်မတီဝင်တဦးဖြစ်တဲ့မျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းကရင်မျိုးသားတွေအားလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်စီစီလုံးလုံးရှိကြဖို့နဲ့ကရင်မျိုးသားခေါင်းဆောင်နေအနေနဲ့မြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်။ကျေး
ကရင်နှစ်ကူးပွဲတော်ခန်းသားတွေကိုကရင်ပြည်နယ်နေပြည်တော်အပါဝင်ရန်ကုန်မန္တလေးအေရီတိုင်းစားတဲ့မြန်မာနိုင်ငံတော်ဝန်ကကရင်ပြည်သူတွေကကရင်ရိုးရအကကရင်ဒုံရိုင်းအကပြိုင်ပွဲကရင်ရိုးရလက်ဝဲပြိုင်ပွဲစားတဲ့ကရင်ရိုးရအစားတောက်တွေနဲ့တက်ခင်းအခံပြီးတော့နိုင်ငံတော်ဝန်စီကတမျက်စွာကျင်းပနေကြတာလည်းဖြစ်ပါတယ်ရှင်
မဆူမမရှင်ခုရောရှမ်းပြည်နယ်တရင်ဘက်ဆက်ရအောင်ပါပိတ်ထားတဲ့တနစ်ကျော်ကြပိတ်ထားခဲ့တာကြောင့်နေဆက်တဲ့ကုံသွဲရေးကြဆင်ခဲ့တယ်လို့ဒေတာရင်းကုံသွဲရေးလက်အခက်တွင်နေတဲ့အတွက်ပြည်နယ်အစိုးရကလမ်းပြန်ဖွင့်နိုင်ဖို့ကြိုးစားနေတာပါလမ်းပြန်မဖွင့်နိုင်တဲ့ရင်တခြားလမ်းတွေကနေဆက်သွဲပြီးနေဆက်ကုံသွဲရေးမြစ်တက်အောင်ကြိုးစားဖို့ရှိနေကြောင်းလဲရှမ်းပြည်နယ်စီမံကိန်းနဲ
ဲ့ဒေတာတွေကိုဝါချက်ဖွဲ့ကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာတွင်အခြေအနေတွေကင်းမာခဲ့ရကကျိုင်းတုံမိုင်းလာလန်းကိုတက်မရော်ကအော်တိုဘာလကုန်မှာပိတ်ပင်ခဲ့တာဖြစ်ပါတယ်။လမ်းပိတ်ခဲ့တာတနည်းကြော်ကြာမြင့်လာချိန်မှာလမ်းပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တက်မရော်နဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ်
။မိုင်းလာလန်းကျန်ပုတ်တင်းနဲ့မဖွင့်ပြင်းနေတာကျန်ပြီလေအစိုးရကလုပ်နေနေရဘူးလေကျွန်တော်ကပြည်တော်စုကိုတင်ထားမှာပေါ့နော်မိုင်းလာလာဖွင့်ဖို့အတွက်ကတမတော်ရဲ့အခမ်းအနားဖြစ်နေတယ်လေနောက်တက်ကလည်းသူတို့အဲဘယ်ကတော့လေကြီးကြီးကတက်ကလည်းဒီကားလာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကပြည်တော်စုတင်ပြီးတော့နေနေဆောင်ရမယ်
ရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ဟာနေဆက်ကုံသွေးရင်းမြင့်တင်နိုင်ဖို့ဒီလ12ရက်နေ့ကနေ18ရက်နေ့ထိကွင်းစင်လေးလာခဲ့တာဖြစ်ပါတယ်။ကျိုင်းတုံမိုင်းလာလန်ပိတ်ထားတဲ့အတွက်နေဆက်ကုံသွေးရင်းကြာဆင်းလာတာကြောင့်အခြားလမ်းတွေဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းလည်းသူကဆက်ပြောပါတယ်
။နေဆက်ကုံသွေးရင်းရကြာသွားတာ။ကြာဆက်ကကျွန်တော်တို့ကတိလိုက်ကြ။နေဆက်ကုံသွေးရင်းအလားတူကာလာတို့ဒေါ်လာ6သန်းမျိုးလောက်ကြာ။နောက်တစ်ချက်ကပြည်ပြည်နဲ့စီးပွားရေးကြက်ထောင်းတယ်။ဟုတ်ကဲ့လားမိုင်းလာကတော့ညိုင်းဆောင်ရရမှာဒီရောက်ပြီပြင်ပြီးရောညိုင်းဆောင်ရရမှာတကယ်လို့မိုင်းလာပုံမပြည့်နိုင်ဘူးမိုင်းကြီးမိုင်းကလန်ကိုလမ်းကောင်းအောင်လုပ်ရမယ်အဲကြိုက်တဲ့ကလာလာအောင်လည်းဖွင့်ရမယ် ဟိုတရားကြလို့ညာဦးတရားမို့အဲဒီဥစ္စာဖွင့်နေမှာဒီကအပေါက်တွေဖွင့်ပြီးတော့ကျွန်တော်တို့ကပုံတူတူတမ်းနဲ့ရအောင်ကျွန်တော်တို့ဆောင်ရွက်ပေးရမှာပေါ့နော်အဲဒါကိုချက်လို့နဲ့ဆွေးရနေတယ်ဒီသက်ဆိုင်ရာဟိုကြီးကနေပြီးပေါင်းဆောင်ရွက်သွားမှာပေါ့နော်
ဒါအပြင်တေယူပို့ဆောင်ရေးကောင်းမွန်စေဖို့အတွက်ကျိုင်းတုံမိုင်းခတ်မိုင်းရန်မိုင်းလာလန်းကိုလည်းပြင်ဆင်ဖို့ရှိကြောင်းပြောပါတယ်။လက်ရှိကျိုင်းတုံမိုင်းလာလန်းပိတ်ထားတာကြောင့်ကြုံတွေ့ရတဲ့အခက်အခဲတွေကိုကျိုင်းတုံဒေသခံတယောက်ကလည်းအခုလိုပြောပါတယ
်။ပြောမယ်ဆိုရင်အင်းချွန်းနေတဲ့ရှေ့ပိုင်းမှာအဲ့ဒီကကြည့်ကြတဲ့လမ်းတစ်ခုပေါ့နော်။ဘုံတော့ဥနာဆန်တန်ပြီးပို့လာတော့ကုန်တယ်။ဒီမျိုးဆိုတော့ဗျာပြောပြီးရှိတယ်ကျွန်တော်များအဲ့ဒီလမ်းအနည်းဆုံးဆိုတော့ဒီပစ္စည်းတွေကျွန်တော်တို့ငွေတော့တောင်းနေကြပါတော့။ထဲလမ်းနေကွာပါဒီတင်းတောင်းရနေနေဆုံးရပါလေကုန်းတစ်ခေတ်ချင်းတော့တောင်းနေကြတာပါအဲ့ရုပ်ချင်းလည်းဒီဘက်ကလည်းနေနေတယ်ဒီဘက်ကဒီဘက်ထပ်ဆုံးပြရှိပြီးဒါမှလည်းပို့နေတဲ့ခါကျတော့ဟိုခင်းတောင်းလည်းများများဆက်အကုန်လုံးကပြတ်ပန့်သွားတာပေါ့ဟိုကမှလည်းကြီးနေလို့ပုံနေလည်းကြီးနေကြတာပါလေ
စီရီအခြေအနေရလက်ရှိပိတ်ထားရတဲ့ကျိုင်းတုံမိုင်လာလမ်းဟာ52မိုင်သာရှိပြီးတရုတ်နိုင်ငံကနေရှမ်းပြည်နယ်အရှေ့ပိုင်းမြို့တော်ဖြစ်တဲ့ကျိုင်းတုံမြို့ကိုဖြတ်ပြီးထိုင်းနဲ့လာအိုနိုင်ငံတွေကိုဆက်သွယ်ဖို့အတွက်အတူဆုံးလမ်းကြောင်းလည်းဖြစ်ပါတယ်
။ကိုမိုးစောတင်ပြတော့ပါရှင်။နိုင်ငံတကာရေးစီးကြောင်းဖြစ်လာတဲ့ electronic နည်းပညာတွေအသုံးပြုပြီးမြို့ကျတဲ့ DJ တီလုံးတွေနဲ့ရော့ဆက်တီထွင်ဖန်တီးထားတဲ့ EDM အမှုပညာဖျော်ဖြေပွဲတွေမြန်မာလူငယ်တို့အတွင်းအလင်းအမြန်ထုတ်ပေါက်ဝေရောက်လာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကရန်ကုန်မြို့မှာကျင်းပခဲ့တဲ့ကဘာကျော် DJ အမှုပညာရှင်တွေဖြစ်တဲ့ Timmy Trumpet, Vinnie Vincero ရဲ့ဖျော်ဖြေပွဲမှာမြန်မာလူငယ်14,000ကျော်အားပေးကြည့်ရှုခဲ့ကြတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာ EDM နိုင်ငံတကာလက်ဖျော်ဖြေပွဲစည်းကွက်အတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတဲ့အကြောင်း AFP တင်ဆောင်မှုကိုအခြေခံပြီးတော့မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်
။ရန်ကုန်မြို့မှာဒီဇင်ဘာလ9ရက်နေ့ကပြုလုပ်တဲ့808 Festival ရန်ကုန်ပွဲမှာကဘာကျော် DJ အမှုပညာရှင်တွေဖြစ်တဲ့ Australia လူငယ် Timmy Trump, Israel လူငယ် Vinnie Vichiro ရဲ့ဖျော်ဖြေပွဲတွေကိုလာရောက်ကြည့်ရှုတဲ့မြန်မာလူငယ်တွေကတော့အခြားနိုင်ငံတကာကလူငယ်တွေလိုကဘာခိရေးစီးကြောင်းကိုသူတို့အမိလိုက်နိုင်ကြသူတွေဖြစ်ခံယူထားကြသူတွေပါ။ဒီကနေ့အချိန်အဟုန်နဲ့တိုးတက်လာတဲ့ Facebook, YouTube စတဲ့ Social Media တွေကြောင့်မြန်မာလူငယ်တွေကြားကဘာမှလူကြိုက်များခေတ်စားနေတဲ့ဂီတနဲ့ Fashion ရေးစီးကြောင်းဟာထိုးဖောက်ဝင်ရောက်လာခဲ့တာပါ။အခုလိုကဘာကျော် EDM ဖျော်ဖြေပွဲအဖွဲ့တွေမြန်မာနိုင်ငံကို2015ခုနှစ်ခေတ်ကစတင်လာရောက်ဖျော်ဖြေခဲ့ကြပြီးအဲ့ဒီထဲမှာ2016ခုနှစ်က Dutch လူငယ် DJ သမားတွေဖြစ်တဲ့ Martin Garrix, Armin van Buuren တို့ရဲ့တင်ဆက်မှုတွေကိုမြန်မာလူငယ်တွေအလွန်နှစ်ချိုက်အားပေးခဲ့ကြပါတယ်။ဒါပေမဲ့လည်းကမ္ဘာနာမည်ကြီး DJ အမှုပညာရှင်တွေရဲ့စင်တင်ဖျော်ဖြေတဲ့ဈေးကွက်ကတော့မြန်မာနိုင်ငံမှာဆက်လက်အောင်မြင်ဖို့အခက်အခဲတွေအများကြီးရှိနေသေးကြောင်း808 Festival ရန်ကုန်ပွဲစီစဉ်သူတအုပ်ဖြစ်တဲ့ကိုကောင်းဆက်ကပြောပါတယ်။
Market is growing, yes, but I think
EDM ဈေးကွက်ကတော့ကြီးလာပါတယ်။ဒါပေမဲ့ဝယ်လို့အားကကျွန်တော်တို့လိုချင်သလောက်မြန်မြန်ကြီးတိုးတက်မလာပါဘူး။ EDM ကိုပြည်တွင်းကလူငယ်တွေကမြန်မြန်ဆန်ဆန်အမိလိုက်နိုင်ကြပေမဲ့သူတို့ဘယ်လောက်အကုန်ကြခံသုံးဆွဲနိုင်တယ်လဲဆိုတာကတော့တကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်ပါတယ်
။ကမ္ဘာကျော် EDM စင်တင်တင်ဆက်မှုတွေအတွက်နိုင်ငံတကာမှာဆိုရင်လက်မှတ်တစ်စောင်ကိုဒေါ်လာ100ကျော်ပေးရပေမဲ့မြန်မာနိုင်ငံအတွက်လက်မှတ်တစ်စောင်ကိုဒေါ်လာ20အောက်နဲ့ရောင်းချခဲ့ရတာပါ။ဒါကြောင့်ကျန်တဲ့လိုအပ်တဲ့ကုန်ကြငွေတွေအတွက်စပွန်ဆာသမားတွေအပေါ်မျှရပါတယ်။အခုတစ်ခေါက် EDM ဖျော်ဖြေပွဲကိုမြန်မာဘီယာကအကုန်ကြခံခဲ့တာဖြစ်ပါတယ်။ကြည်ရင်းမှာလည်း DJ အမှုပညာရှင်လူငယ်တွေအများပြားရှိလာပြီးနာမည်ကြီးလူကြိုက်များတဲ့အထက်မှာ M Invader ဆိုတဲ့ DJ အဖွဲ့လည်းပါဝင်ပါတယ်။သူတို့အနေနဲ့အခုလိုနိုင်ငံတကာမှာနာမည်ကြီး DJ အမှုပညာရှင်တွေနဲ့ပူးတွဲဖျော်ဖြေရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ M Invaders အဖွဲ့က DJ လူလူကအခုလိုပြောပြပါတယ်။
International DJ နဲ့ stage အတူတူပဲကျွန်တော်တို့က local DJ တို့က international DJ အဲအကုန်လုံးဒီ artist ဆိုတဲ့ဆွဲပြားလေးတွေလက်ပတ်လေးတွေပေးတာ artist ဆိုတဲ့အဲ့ဒီမှာဟိုကတော်တော်လေးပြီးဖြစ်နေပြီလူက
လူငယ်တွေထောင်နဲ့ချီပြီးလွတ်လွတ်လပ်လပ်အားပေးကြည့်ရှုတဲ့အခွင့်အရေးမျိုး1990ခုနှစ်တဝိုင်းအာနာသိန်းတက်လာတဲ့စစ်ဆိုးရလက်ထက်နှစ်ပေါင်း20ကျော်အတွင်းပိတ်ပင်ခံခဲ့ရပါတယ်2010ပြည့်နှစ်အရက်သားတစ်ပိုင်းအစိုးရတက်လာပြီးနောက်နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေရုပ်သိမ်းခဲ့ပြီးနောက်ပိုင်းမြမအမှုပညာဂီတလောကမှာနိုင်ငံတကာစင်တင်ဖျော်ဖြေပွဲတွေဝင်ရောက်လာနိုင်ခဲ့တာဖြစ်ပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြတော့တာပါရှင်။အခုတော့တချင်းတပုတ်ထုတ်လွှင့်ပေးခြင်းပါတယ်။ Christmas နဲ့နှစ်တကူကာလအရာတွေရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တချင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့အတွက်တော့ Andy Williams တိဆိုထားတဲ့ It's the most wonderful time of the year ဆိုတဲ့တချင်းနဲ့ဖျော်ဖြေပေးလိုက်ပါတယ်။နားဆင်ပါရှင်
။ With the kids jingle belling and everyone telling you be of good cheer It's the most wonderful time of the happiest season of all. With those holiday greetings and gay happy meetings, when friends come to call, it's the happiest season of all. There'll be parties for hosting, marshmallows for toasting, and caroling out in the snow. There'll be scary ghost stories and tales of the glories of Christmases long, long ago. It's the most wonderful time of the year. There'll be much mistletoeing and hearts will be glowing when loved ones are near. It's the most wonderful time of the year. Scary ghost stories and tales of the glories of Christmases long, long ago. It's the most wonderful time of the year. There'll be much mistletoeing and hearts will be glowing when loved ones are near. It's the most wonderful time. It's the most wonderful time. Oh, the most wonderful time of the year.
Tomorrow, I'll put Tolan Bill at Christmas Gala at the Chinless Sango Totashino, Nichai Jaling Mail, Umyoli Marashin. Few in Yamaba and Yanikin Radio CSN BB Chimabe, few a Yumin Tanja Sisingo, Yanni Kunana Yanni Kunana Quarity Diet Tolan Pito Omawa, Isha set 7 Jurugani Panyu Tishu Nanjavarashin. Akura Janshinir, a chain to Nasong at the Dinchinchoko, Matting it Higap Yopia Pibao.
American Tamara Tonet Triet, Muda Lunjo Yisan Yamahavuha, Tehasoye. American Piranzo, and yet Chizone, Kaimare, Chincha Murigo, Shishin Linen, Ledri Chata, Kaidrenaima Pidelu, Soya Poet, Chidan Tawan Shiduriga, Piosuvare, Soya Poeka, Settler, Nibaja, Piusu Tadem, have you had the go? Tamara Tranga, Digini, Washington, Mango, Piosu, be Topiama Pipare, Akum have you had the ma, Jingam have you had Rinet, Maturia, Checaro, American Naptama, Uzabe, Sure, Tamara, ye Piosu, Jetai. American yet Josie Wadi go, Jika Uza baby. Yin signiade, Andiere, Sinko Tedrigo, Shishin Lin Shumiatare, Lule, Chida Soya Dawashiduriga, Piovare. American Boho Taulai Agency, CIA Gar, Russia Anabainugo, the name big at it, IS Islame, Sunya Driga, St. Peter's Fat Numa, Bonque Takamude Lopo, Season in Adrigo, Dasi Lightnine Elo, Russia Soya got the Ninkin in Mapioso like Bari. Russia Tamra Vladimir Putin ga American Tamra Donald Trump ko phong set pi CIA ye tadin pe che ko Jesus tin chang pyo cha ke de lo Russia asoya ka pyo so ba de American Tamra Donald Trump ye Tamra ya du lwe pyaung ya yu ye apwet tan ga taung ne chi ne email re ko athu song sa ye mo Robert Mueller ga tya ma win su saung ya yu ke de lo Tamra ye shin ni dwe ga swe swe pyo so tha bi me lo le Two souls are in Mugu, Yaruga, Peshap, Yamam, Hopulo, Tamara Tranga, Minute, Ninkuni, Matrin, Dauku, Piosu, like Bade. A two souls are in Mugu, Yaruga, Peshap, Pipo, Shidalalo, Minyanama, Tamaraga, doing in it, Dilu, Lopo, Michi, Piosu, get up to Parish.
The Indian Choco, Matting it, I got Dinya, Bekaraba, Dinyani, to a season Tolo, Yamuga, Kunya, Wayam Pibi, Sabine Saya, Engineer Garo, Nashman, Kalipi Bade, few American at the Nyapa, Yamavala, Sisingo, Yamasa, Nochina, Kona, Yanis, and IT, Lando Midan, the Sele. Kilohertz Dinit Tetonya, Lando Midan Sanga, Kilohertz Titi Kuchonga, Lando Midanga Titi, Kilohertz Nakunga Rugani Diet Tolan Pita Omawa, Totashimian, it got Nema Pitu Pita Bamcha Mashina Mazeshin, Pio Eco Apina Sinatrol at two veggies of the marriage, Matanglava.
This program has come to you from the Voice of America, Washington.